ဒီနေ့မတ်လ23ရက်နေ့ဟာစမုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကြာဆုံးခဲ့တဲ့နှစ်30ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်ကိုဖုံးမော်အဲ့ဒီလိုကြဆုံသွားခဲ့ရခြင်းဟာမြန်မာနိုင်ငံကို26နှစ်ကြာအုပ်ချုပ်ခဲ့တဲ့တပါတီအာဏာရှင်စနစ်ပြုတ်ကျသွားစေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးကိုစတင်မွေးထုတ်လိုက်တဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်တာကြောင့်နောင်မျိုးဆက်တွေသိရှိနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရန်ကုန်ဤပညာတက္ကသိုလ်မှနှစ်ပတ်လည်အောင်မြင်ပွဲအခမ်းအနားကိုကျင်းပခဲ့ပါတယ်။သတင်းပြည့်စုံကိုကိုစောဝင်းလိုင်းကတင်ပြထားပါတယ်ရှင်။
1988ခုနှစ်အောက်တိုဘာ10ရက်နေ့ဟာခေတ်သစ်မြန်မာတပိုင်းမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုကြီးကိုဖော်ဆောင်ပေးနိုင်ခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးကိုစတင်မွေးဖွားပေးလိုက်တဲ့နေ့ဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးပေါ်ပေါက်လာရေးအတွက်အခြေခံအကြောင်းအချက်တွေအများကြီးရှိခဲ့တဲ့အထက်ကအထင်ရှားဆုံးဖြစ်ရကတော့1988ခုနှစ်မတ်လ23ရက်နေ့မှာအဲ့ဒီအချိန် RIT ရန်ကုန်စစ်မှုတပ်ကတော်ကျောင်းသားကိုဖုံးမော်နဲ့ကိုဆိုးနိုင်တို့ကိုလူညိုရေးတပ်ဖွဲ့တွေကရက်ဆက်စွာပြစ်ခတ်တပ်ဖြတ်လိုက်တဲ့ဖြစ်ရပါကိုဖိုးမော်နဲ့ကိုဆိုးနိုင်တို့တေဆုံးသွားခဲ့တဲ့နှစ်30ပြည့်အောင်မြင်ပွဲနှစ်ပတ်လည်အခမ်းအနားကိုဒီကနေ့အင်းစိန်မှာရှိတဲ့ရန်ကုန်ဤပညာတက္ကသိုလ်မှာကျင်းပခဲ့ကြပါတယ်။အရင်နှစ်တွေကတော့အခုလိုနှစ်ပတ်လည်အခမ်းအနားတွေကိုကျောင်းသားဟောင်းတွေကဥဆောင်ကျင်းပလေးရှိပေမဲ့သမိုင်းအမွေကိုလက်ဆင့်ကမ်းယူပြီးလက်ရှိရန်ကုန်ဤပညာတက္ကသိုလ်ကျောင်းသားသမဂ္ဂကဥဆောင်ကျင်းပခဲ့တယ်လို့ရန်ကုန်စစ်မှုတက္ကသိုလ်က1996ဒီဇင်ဘာကျောင်းသားလှူရှာမှုခေါင်းဆောင်ဟောင်းကိုဆိုးထွန်းကပြောပါတယ်
။ဒီကတော့သမိုင်းအမွေတွေကိုလက်ဆင့်ကမ်းပြီးသူတို့တောင်းဝန်တစ်ခုယူပြီးလုပ်တဲ့သဘောပေါ့။အရင်နှစ်တွေကတော့ကျွန်တော်တို့ကျောင်းသားဟောင်းတွေအရပဲစုစည်းပြီးတော့ဒီဟာကိုဘုံမောင်တွေကိုလုပ်ခဲ့တယ်ပေါ့နော်။အနည်းက29နှစ်မြောက်နှစ်ပတ်လည်နေ့ကစပြီးတော့ကျွန်တော်တို့ရန်ကုန်စက်မှုတက္ကသိုလ်အခုတော့ရန်ကုန်ဤပညာတက္ကသိုလ်လို့ခေါ်တာပါနော်အဲအခုရန်ကုန်ဤပညာတက္ကသိုလ်မှာမနေ့ကစပြီးတော့ကျွန်တော်တို့ assembly hall ကြီးထဲမှာလှုပ်လာနိုင်ခဲ့တယ်အရင်တော့ဒါလူမသိလူမသိတိတ်အများကြီးကြည်မြတ်မသိငယ်နဲ့ကျွန်တော်တို့ဒီ view ဘုံတော့ရမှာပဲလုပ်နိုင်ခဲ့မြဲ29နှစ်မြောက်ကမနေ့ကစပြီးတော့ဟိုရဲ့အမီတက္ကသိုလ်ရှင်းဝင်ထဲမှာပဲ assembly hall မှာပဲလုပ်နိုင်ခဲ့တယ်အမြတမ်းနေပြေဝင်နိုင်ခဲ့တယ်
မျိုးသက်တဲ့ကျောင်းသားတွေအကြားတမိုင်းဖြစ်ရတဲ့မမေ့ပျောက်စေလိုတဲ့ရည်ရွယ်ချက်နဲ့ဒီနှစ်ပတ်လည်အခမ်းအနားကိုသူတို့ကလက်ပြောင်းတာဝန်ယူပြီးကျင်းပခဲ့ခြင်းဖြစ်ကြောင်းရန်ကုန်ဤပညာတက္ကသိုလ်ကကျောင်းသားသမဂ္ဂဥက္ကဋ္ဌကလည်းပြောပါတယ
်မျိုးကိစ္စကျွန်တော်တို့ကျောင်းမှဒီလိုမျိုးကြားဖို့တော့ကရင်တော့နှစ်30လုံးမှမှဒီလုံးရဲ့၄-၅နှစ်လောက်ကမှစပြီးတော့ကျောင်းကောင်းကောင်းမပြောခွင့်ရတာဆိုတော့ဒီနောက်ပိုင်းကျရင်ကျွန်တော်ဒီလိုမျိုးပွဲမလုပ်ဘဲနေနောက်ပိုင်းတွေကျွန်တော်မတိတော့ဆက်ပြီးတော့ကျွန်တော်တို့ကမှစီးရအောင်နေရဆိုနောက်ပိုင်းရပူပူမတိတော့အောင်ဖြစ်တဲ့ဒီဟာကိုနောက်ပိုင်းဆက်ပြီးတော့လက်ဆင့်ကန်စီးအောင်ဆိုရည်ရွယ်ချက်နဲ့ကျွန်တော်လုပ်တာပါအဲ့အဲ့တော့ပါပဲ
ခဏိအချိန်မှာတော့ဒီမိုကရေစီအစိုးရလို့ဆိုတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအတန်းပြေအာဏာကိုရရှိခဲ့ပေမဲ့လည်း1962ခုနှစ်ကစလို့မြန်မာနိုင်ငံကိုနှစ်ပေါင်း50ကျော်ကြာအသွင်ပြောင်းပြီးအုပ်ချုပ်လာခဲ့တဲ့အာဏာရှင်စနစ်ရဲ့အငွေ့အသက်တွေဟာခဏိအချိန်ထိတည်ရှိနေဆဲဖြစ်ပါတယ်ဒါကြောင့်လည်းဒီမိုကရေစီအစိုးရဖြစ်ပါရဲ့နဲ့ဒီမိုကရေစီအရေးတော်ပုံကြီးကိုစတင်မွေးဖွားပေးလိုက်တဲ့ကိုဖုံးမော်နဲ့ကိုဆိုးနိုင်တို့ရဲ့နှစ်ပတ်လည်အခမ်းအနားမျိုးကိုအစိုးရအနေနဲ့ဥဆောင်ကျင်းပနိုင်ခြင်းမရှိတဲ့အပြင်ပူးပေါင်းပါဝင်ဖို့တောင်အခက်အခဲရှိနေတယ်ဆိုတာကို1996ဒီဇင်ဘာကျောင်းသားလှူရှာမှုခေါင်းဆောင်ဟောင်းကိုဆိုးထွန်းကထောက်ပြပြောဆိုပါတယ
်အစိုးရကတော့ပါရင်တော့အကောင်းဆုံးပါဗျာဒါပေမဲ့လည်းလက်ရှိကျွန်တော်တို့အစိုးရရဲ့ခြေနေရတယ်အစိုးမရတာတွေကများနေတာတော့ကျွန်တော်မှလည်းအချို့အိမ်မှာနားလေဖွက်လို့ပေးနေရတာတွေကများနေတာပေါ့နော်
လက်ရှိမျိုးဆက်တစ်တွေကြုံတွေ့ခံစားနေရတဲ့ဒီမိုကရေစီအသေးအပွင့်နဲ့လွတ်လပ်မှုတွေဟာတစုံတဦးတည်းရဲ့ကြိုးပမ်းအားထုတ်မှုကြောင့်မဟုတ်ဘဲထောင်ပေါင်းများစွာသောတိုင်းပြည်ကိုချစ်မြတ်နိုးသူတွေကနှစ်ပေါင်းများစွာဆွန့်လွတ်အနစ်နာခံပြီးအသက်တွေပေးလူခဲ့ကြလို့ရခဲ့တာဖြစ်တဲ့ဆိုတော့သမိုင်းအမှန်ကိုနောင်မျိုးဆက်တစ်တွေသိရှိနားလည်အောင်88မျိုးဆက်နဲ့ရှေ့မီနောက်မီတက်သည့်ပညာရှင်တွေကဆက်လက်စွမ်းဆောင်သင့်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်